ချင်းပြည်နယ်မှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမတ်လကစလို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကိုအသီးသီးဖွဲ့စည်းခဲ့ကြပါတယ်ချင်းပြည်နယ်တလားစစ်ရေးပဋိပက္ခတွေကြားမှာပဲအာဏာသိမ်းစစ်ကောင်စီဘက်ကရောအတိုက်ခံပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပါဒေသအုပ်ချုပ်ရေးကိုအပြိုင်ဆိုင်လှုပ်ဆောင်နေကြတာပါဒီအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ်မှာပြောပြပေးမှာဖြစ်ပါတယ်ဗျာ
ချင်းပြည်နယ်မြို့နယ်တော်တော်များများမှာ NUG အမျိုးသားညီညွတ်ရေးအစိုးရလက်ညှိုးမှုနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကိုဖွဲ့စည်းထားပြီးကျန်းမာရေးပညာရေးတရားစီရင်ရေးကိစ္စတွေကိုဆောင်ရွက်နေကြတာပါလက်ရှိအနေအထားအရချင်းပြည်နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပိုအားကောင်းနေတယ်လို့ချင်းနိုင်ငံရေးလေလာသူကိုထောက်ကပြောပါတယ
်ချင်းပြည်နယ်ရဲ့ကြီးလက်ဒေသအများစုမှာတော့ပြည်သူ့အုပ်ချုပ်ရေးဒီကဥစားလွှဲမှုမှုတက်ရောက်မှုကရှိတယ်လို့ပြောလို့ရတယ်ဒီကောင်စီတပ်ဖွဲ့ကတော့ဒီမြို့ပေါ်ဒီဟာခါဆိုဟာခါမြို့ပေါ်ပေါ့ပြီးတော့ဖလန်းဆိုဖလန်းမြို့ပေါ်မြို့ပေါ်လောက်ကိုပဲသူတို့တွေကထိန်းချုပ်နိုင်တဲ့အခြေအနေရှိတယ
်။ချင်းမျိုးသားတအူ CNF ရောက်ခွင့်ရပူထက်နေကတော့ချင်းပြည်နယ်အတွင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့လုပ်ငန်းဆောင်တာဆောင်ရွက်ရမှာထိထိရောက်ရောက်ရှိအောင်စုဖွဲ့ထားတယ်လို့ပြောပါတယ
်။ဒီတပ်ခံကကိုတပ်ဖွဲ့ကဒီအထူးကြီးတိုင်းရဲ့ခေါင်းဆောင်တွေကိုဆက်ပြီးတော့အကောင့်ထဲပို့နေတာဖြစ်ပါတယ်။
မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှာအာဏာပြည်ဆိုင်ရေးလှုပ်ရှားမှုစီးရီးယားမှာပါဝင်သူတွေလွတ်တော်ကိုယ်စားလှယ်တွေအရက်ဖတ်အဖွဲ့အစည်းတွေဒီမိုကရေစီလိုလားတဲ့လူငယ်တွေရက်မီရက်ဖတ်တွေကာကွယ်ရေးအဖွဲ့တွေပါဝင်တာပါပြည်သူ့အုပ်ချုပ်ရေးအဖွဲ့အားအကောင်ဆုံးဖြစ်တဲ့မင်းတပ်မြို့နယ်မှာတော့ကျန်းမာရေးတရားစီရင်ရေးလုပ်ငန်းတွေအပြင်ပညာရေးအပိုင်းတွေမှာလည်းNUG အစိုးရနဲ့ချိတ်ဆက်လှုပ်ဆောင်နေတယ်လို့အုပ်ချုပ်ရေးအဖွဲ့ဝင်ပညာရေးကော်မတီဝင်ကိုဟုံးကပြောပါတယ
်အခုလောလောဆယ်ကျွန်တော်တို့ main တမ်းမြို့မှာဖွင့်ထားတာကအခြေခံမူလတန်းပညာရေးပဲဖွင့်ထားတာပေါ့နော်ဒါပေမဲ့6လပိုင်းပညာသင်ကာလတက်မှာကျွန်တော်အလေးနဲ့ပြန်ဖို့ဖို့ချီကျွန်တော်သွားမယ်ပေါ့နော်နောက်ဖြစ်လောက်မှာပဲကျွန်တော်တို့စတန်းကိုဖွင့်ဖို့ကတော့အစီအစဉ်ရှိတယ်ခင်ဗ
ျတရားစီရင်ရေးအခမ်းအနားမှာအမှုအခင်းဖြစ်ရင်ချင်းရိုးရာဓလိထုံနဲ့ဥပဒေနဲ့စီရင်ချက်ချနေတယ်လို့လည်းတရားရေးဝန်ထမ်းတို့ကပြောပါတယ်အရင်အစိုးရအုပ်ချုပ်ရေးစနစ်နဲ့ဆိုင်ရင်အခုပြည်သူ့အုပ်ချုပ်ရေးအဖွဲ့အုပ်ချုပ်မှုပုံစံဟာပိုပြီးအလေးတာနေတယ်လို့မင်းတပ်ဒေသခံကိုပီးကပြောပါတယ
်။ဒီအုပ်ချုပ်ရေးမှုတွေဆိုလည်းချင်းမင်းကြီးမှုတွေရှိကြတယ်ပြောရစီပါလားအရင်တော့လည်းအခက်အခဲမရှိတော့ဘူ
း။ချင်းပြည်နယ်မြို့နယ်တော်တော်များများမှာစစ်ကောင်စီအုပ်ချုပ်ရေးနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးဆိုပြီးအုပ်ချုပ်မှုနှစ်ခုရှိနေတဲ့အတွက်ဒေသခံတွေအတွက်တော့ပိုပြီးခက်ခဲနေတယ်လို့မင်းတပ်မြို့နယ်ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တို့ကပြောပါတယ်။
အခုအုပ်ချုပ်ရေးအဖွဲ့မှာတော့ဒီလိုမျိုးလည်းတောင်းမှုချုပ်နိုင်ဦးလေဒီသူကြီးကအကုန်ဒုက္ခရောက်သွားတာပေါ့နှစ်ဖက်စလုံးကိုကြောက်နေရတော့တစ်ဖက်လုံးကနေနိုင်နိုင်နေနေအုပ်ချုပ်နိုင်တယ်ဆိုတော့အားအောင်လေအခုနှစ်ဖက်စလုံးကမှမအုပ်ချုပ်နိုင်တာ
ပြည်သူအုပ်ချုပ်ရေးအဖွဲ့အနေနဲ့ရက်ရွာအုပ်ချုပ်ရေးနဲ့တရားစီရင်ရေးကိုအဓိကအာရုံစိုက်နိုင်ပြီးပညာရေးကျန်းမာရေးကိစ္စတွေကိုတော့လှုပ်ဆောင်နိုင်မှုအားနည်းသေးတယ်လို့ချင်းနိုင်ငံရေးလေလာသူကိုထောက်ကပြောပါတယ
်အရင်တော့လိုမျိုးဒီအစိုးရတရားအနေနဲ့အကောင့်ထဲပေါ်တဲ့ဟာမျိုးလေးနောက်ကတော့ဘယ်လိုမှထိရောက်ပြီးတော့ကောင်းမွန်လေပတ်နိုင်မဲ့ဟာတော့ဟိုမတွေ့ရဘူးပေါ့နော
်ချင်းပြည်နယ်ကမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှာလိုအပ်ချက်တွေရှိနေပြီး NUG ဘက်ကပံ့ပိုးမှုမရှိသလောက်အခြေအနေကြောင့်လဲကိုထူကိုထပုံစံမျိုးနဲ့လေပတ်နေရတယ်လို့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ်ဒါအပြင်ချင်းပြည်နယ်အတွင်းမတူညီတဲ့မြို့နယ်စုလက်နက်ကိုင်အဖွဲ့တွေကြားအုပ်ချုပ်ရေးပုံစံချဖို့ကလည်းခက်ခဲနေပါတယ်မြို့နယ်ဒေသအသီးသီးမှာပြန့်ကျဲနေတဲ့ချင်းကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကြားမှာလည်းဆရာနာရှင်စနစ်ကိုတွန်းလှန်ဖို့ရည်ရွယ်ချက်တူကြပေမဲ့တခြားမတူညီတဲ့ရည်မှန်းချက်ပန်းနိုင်တွေလည်းရှိနေတယ်လို့လေလာသူတွေကပြောပါဗျာ